စကိုင်းတိုင်းမြင်းမှုမျိုးနဲ့အတွင်းကဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေရှိမယ်လို့ထင်တဲ့ဒီနေရာတွေအပါအဝင်ကျေးရွာတချို့ကိုဇူလိုင်လ29ရက်နေ့မနက်ပိုင်းကစပြီးတော့စစ်ကောင်စီကလေကြောင်းကနေတိုက်ခိုက်နေတယ်လို့ထွက်ပြေးနေကြတဲ့ဒေသခံတွေကလည်းဖမ်းဆီးတာတွေရှိတယ်လို့ဒေသခံတွေက VOA ကိုပြောပါတယ်။ဒါအပြင်ဒီဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေကြားမှာလည်းတိုက်ပွဲတွေဖြစ်နေပါတယ်။ဒီသတင်းကိုတော့ VOA သတင်းတောက်မအေးမာကပြောပြမှာပါရှင
်။စကိုင်းတိုင်းမြင်းမှုမြို့နယ်အတွင်းကဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့ဝင်တွေရှိမယ်လို့ထင်ရတဲ့နေရာတွေအပါအဝင်ကျေးရွာတွေကိုဇူလိုင်လ29ရက်နေ့မနက်ပိုင်းကစပြီးစစ်ကောင်စီကလေကြောင်းကနေပစ်ခတ်တိုက်ခိုက်မှုတွေလုပ်နေတာကြောင့်ဒေသခံတွေထွက်ပြေးနေရတယ်လို့ဘုံကြီးကျောင်းဘက်ကိုထွက်ပြေးပြီးခိုးလုံနေသူတွေကိုတော့ကံပြားရွာဘက်ကနေခြေလင်းတက်လာတဲ့စစ်ကောင်စီတပ်ကဖမ်းဆီးမှုတွေလုပ်ထားတယ်ဆိုပြီးဒေသခံတဦးကအခုလိုပြောပြပါတယ်
။ဟုတ်ကဲ့လေကျောင်းကနေကိုယ်ကကျွန်တော်တို့မုံရွာရတော့နေဘက်ပြင်းနေအဲကျွန်တော်တို့ Husky Nursing နဲ့ဒဇင်းကကြတော့ကျွန်တော်တို့ဘလူးတောင်းဆိုတော့ဒီကျောင်းကနေအနူမန်လေးကြာကြောက်ကုန်းတွေရှိတယ်တော်တို့ဒီဒီစကန်ရှိနေတဲ့နေရာတွေကိုအကုန်လိုက်လံပြည့်နေ။ဒီရကြတော့ကျွန်တော်တို့မူမန်လေးကတောင်ရွာမြောက်ရွာရှိတယ်။အဲတောင်ရွာမြောက်ရွာကိုသတင်းကကြတော့အကုန်လှည့်ပြည့်နေ။တော့ကြဘုံကြီးကျောင်းမှာပြေးတဲ့လူတွေမှန်တယ်များဆိုအကုန်လုံးလည်းဖမ်းထား။ဒါရွာသားတွေပြုံးတော့သူတို့ကအင်းနဲ့ပြတော့တချို့အပြင်ပြေးတဲ့ဟာကတော့လွတ်တယ်ပြုံးတော့အဲဘုံကျောင်းပြေးတဲ့ဟာတွေကတော့အကုန်လုံးဖမ်းထားတယ်တောင်ရွာမှာလည်းဖုန်ကြီးကြောင်ရှိတယ်တောင်ရွာမှာကျတော့သူတို့ကဟိုကစစ်သားတွေကဆင်းလာတာမရှိသေးဘူးအဲ့ရွာကြီးထဲမှာတော့စစ်သားတွေကစကန်းပုံမှန်မျိုးနဲ့ဆင်းနေတော့ကျတော့သိမ့်မိနေရတယ်ညာဒေသမှာဖြစ်နေတဲ့ဟာကဖုန်ကြောင်ပြေးတဲ့ဟာလူမှန်နေများအကုန်လုံးကဖမ်းဆီးတာတွေကြီးတယ်ပဲဖြစ်နေတယ
်မြင်းမှုမျိုးဘက်မှာဖြစ်ပွားနေတဲ့တိုက်ပွဲအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်တာမရှိသေးပါဘူးစစ်ကောင်စီတပ်ကလေကြောင်းကနေပစ်ခတ်တိုက်ခတ်မှုလုပ်နေတဲ့အတွက်မူမန္တလေးတောင်ရွာမြောက်ရွာကြောက်ဖြာအင်းမတလိုင်းကျွန်းမူတာဆိုတဲ့ရွာတွေကဒေသခံတွေကလည်းထွက်ပြေးနေရတယ်လို့မူမြင့်တစ်ဖက်ကစားတောင်မျိုးနယ်ဘက်ကညောင်ပင်ရှိတလိုင်းကျွန်းမူရွာသားတွေလည်းထွက်ပြေးနေရတယ်လို့လည်းဆိုပါရယ်အခုလိုမျိုးလေကြောင်းကနေတိုက်ခတ်မှုမျိုးကိုလွန်ခဲ့တဲ့3လခန့်ကလည်းမြင်းမှုမျိုးနယ်ထဲမှာလုပ်ခဲ့ပြီးအဲ့ဒီတုန်းကလည်းထွက်ပြေးရင်စစ်ကောင်စီတပ်ကဖမ်းမိတဲ့ဒေသခံတွေတပ်ဖြတ်ခံရတာတွေလည်းရှိတယ်ဆိုပြီးမူမန္တလေးကျေးရွာသားကဆက်ပြောပြပါတယ်
။ဒီတော့ကကျတော့ကျွန်တော်တို့အမြင့်မှုမြင့်နယ်ဘရက်ဟောဘရက်ထိုင်းကကျတော့ကျွန်တော်တို့ဘရက်ထိုင်းလည်းဖြစ်တယ်ခင်ဗျာ။ကျွန်တော်တို့ AB လားမတိုင်ခင်ဟဲ့။အဲဒီကလည်းရှိတယ်ခင်ဗျာကျွန်တော်တို့ဘလူးတောင်းကိုဖုန်ကြောင်ကြည့်တဲ့ဟာပဲအတက်ခံရတာရှိတယ်၁၄ယောက်။အဲဒီကဘလူးတောင်း၁၄နေ့တည်းမိန်းကလေးတယောက်ကိုကျတော့ဆော်ကားပြီးတော့တက်သွားတယ်။ကျန်တဲ့ဟာတွေကအသက်ရွယ်ကြီးတဲ့သူတွေကျတော့လည်းအကုန်လုံးလက်ပြန်ကျုပ်တော့ပြီးတော့အဲ့မှာသူတို့မိရှုတန်းထားတာ
။မူမန္တလေးကျေးရွာကတောင်ရွာမြောက်ရွာရှိပြီးအင်ဂျေပေါင်း300နီးပါးရှိပါတယ်။အဲ့ဒီနှစ်ရွာတည်းကမြောက်ရွာကိုတော့မြေပြင်ကနေတက်လာတဲ့စစ်ကောင်စီတပ်တွေကဝင်ရောက်စခန်းချထားပြီးထွက်ပြေးနေတဲ့ဒေသခံတချို့ကိုဖမ်းဆီးထားတယ်လို့လည်းဆိုပါတယ်။လေကြောင်းကနေပစ်ခတ်မှုတွေလုပ်ပြီးမြင်းမှုအရာတော်ဘက်ကနေမြေတွေကိုတော့ခြေလျင်တပ်တွေကတက်ဖြတ်ပြီးနေရာယူထားတယ်လို့လည်းဆိုပါတယ်။အဲ့ဒီဒေသတဝိုက်ကြောက်ဖြာရွာဘက်မှာတော့ဒေသခံပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေဟာနေ့လယ်ပိုင်းထိနှစ်ဖက်တိုက်ပွဲတွေလည်းဖြစ်နေပါရဲ့ရှင်။